အင်ဒိုနီးရှားနိုင်ငံစွန်တာဂျီလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ရက်ကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်ထိဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းတစ်ဖက်စီကဆူမန်ထရာနဲ့ဂျာဗာပြည်နယ်တွေမှာအနံ့ခံခွေးတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါတယ်။ဒီအင်ဂျာနဲ့ချီအပါအဝင်အဆောက်အဦပေါင်း1000ကျော်ပျက်စီးခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီးတော့128ယောက်ထက်မနည်းလဲပျောက်ဆုံးနေပါတယ်။စနေနေ့ဒေသစံတော်ချိန်ည9နာရီလောက်မှာကရာကာတိုအာမီးတောင်ပောက်ကွဲခဲ့ပြီးတော့နိုင်ဝဲလောက်အကြာမှာတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဒေသဌာနကပြောပါတယ်။ဒါပေမဲ့မီးတောင်ပောက်တာဟာကျွန်းလာရဲကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းလာမှုမီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောပါတယ်မနေ့ကတော့တမရဂျိုကိုဝီဒိုဒိုဟာဒီဆူနာမီတန်းဆူဆူဘဝခံခဲ့ရတဲ့ဘန်တန်းခရိုင်ကာရီတာကန်ဂျီကအပန်းရှင်နေရာကိုတွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်